ဘယ်လာရုစ်နိုင်ငံကိုအစ္စကန်ဒါအဲမိုဘိုင်းပေတင်ဒုံးကျည်စနစ်တွေလာမဲ့လာပိုင်းတွေအတွင်းမှာပြည့်ရမယ်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မှာစနေနေ့ကဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုနဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြပါတယ်ဘယ်လာရုစ်နိုင်ငံအနေနဲ့အင်းကြီးချင်းလစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပီထိတ်တိုက်တွေ့ရင်မူဝါဒတွေကိုစိုးရိမ်ချောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့ပါတယ်အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တွေကဘယ်လာရုစ်နယ်စပ်တွေအနီးမှာနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်မှုတွေလို့တုံ့နှုံပြောဆိုပြီးဒီတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရေးကူညီဖို့လဲရုရှားသမ္မတပူတင်ကိုအကူအညီတောင်းပါတယ်ကီလိုမီတာ900ကျော်အထိပစ်ခတ်နိုင်တဲ့ Iskander M ဒုံးကျည်စနစ်တွေဟာဆိုရင်ရိုးရိုးထိပ်ဖို့ရောနျူကလ িয়ার ထိပ်ဖို့ပါတည်ဆောက်နိုင်တာဖြစ်ပါတယ်ယူကရိန်းနိုင်ငံမြောက်ပိုင်းချာနီဟက်ဒေသအတွင်းဒန်စနာရွာကိုပြစ်မှတ်ထားပြီးဘယ်လာရုစ်နိုင်ငံတွင်ကနေရုရှားတို့ဒုံးကျည်အဆင့်20ပြစ်ခတ်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းစစ်ဌာနချုပ်ကပြောဆိုခဲ့ပြီးနောက်မှာဘယ်လာရုစ်ကိုဒုံးကျည်စနစ်တွေပေးမဲ့တဲ့ထွက်ပေါ်လာတာဖြစ်ပါတယ်။မြေပြင်ကနေယူကရိန်းမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တယ်ဆိုတာအပြင်ရုရှားတို့က222တာဝေးဘုံးကျဲလေယာဉ်တွေကိုဘယ်လာရုစ်နိုင်ငံတွင်ကနေပထမဆုံးအသုံးပြုခဲ့တယ်လို့လည်းယူကရိန်းလေတပ်ဌာနချုပ်ကလည်းပြောဆိုထားပါတယ်ရှင်။